မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲအများပြည်သူနဲ့သက်ဆိုင်ရာနေရာတွေမှာလူစုလူဝေးလုပ်တာတွေကိုထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကပ်ရောဂါကူးစက်သူအတီးပြူလူနာနေစဉ်800ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမယ့်အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများပြားနဲ့စီကားနေတာကြောင့်ထိန်းချုပ်နိုင်မှုကြိုးပမ်းနေပါတယ်။မကြသေးခင်ရက်တွေကလူအများပြားအပန်းဖြေလာရောက်ခဲ့ကြတဲ့ရန်ကုန်မြို့နယ်ကမဟာဗန္ဓုလပန်းညံကိုလည်းဒီကနေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။အခုလိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာသွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တဲ့အတွက်ယောဂကူးစက်နိုင်ရည်ကိုလျှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းရန်ကုန်တိုင်းဖျားနာကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာချော်မင်းထွန်းက VOA ကိုပြောပါတယ်
။ကိုကိစ္စအဓိကလူစုလူဝေးတုံးရင်ရောကူးစက်မှုများမယ်များမယ်။လူစုလူဝေးမရှိတော့ဘူးပေါ့နော်။အဲဒီတူတယောက်အနေနဲ့အဲမတ်စတာမယ်အကောက်ဝယ်ပစ္စည်းတဲ့တခြားအပြည့်ထွက်မယ်ဆိုရင်ပေါ့နော်ခုနကဒီကူးဆက်မှုကိုရှော့ချနိုင်တယ်ပေါ့နော်အခုဒီလှုပ်ဆောင်မှုကတော့မန်နေဂါဆိုနောက်တော့ကြာနေပြီအစိုးရကလှုပ်သိမ့်တယ်ပေါ့နော်ကျွန်တော်မြင်ရတော့လှုပ်သိမ့်တယ်အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရတော့ထိရောက်မယ်လို့မြင်ပါတယ်နောက်ပိုင်းဒီသူစုလူတွေလုံးမဲ့ပွဲလန်းတပင်တွေခန်းသားတွေပေါ့နော်အဲ့ဒါလေးကိုဖြစ်နိုင်တော့အခုကစပြီးတော့ပေါ့နော်မလှုပ်ဘူးဆိုရင်တမန်ဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲကျွန်တော်အဲ့လိုမျှော်လင့်ပါတယ
်အများပြည်သူနဲ့ဆိုင်တဲ့ပန်းဖြေနေရာတွေမှာအသွာလာတွေကန့်သတ်လိုက်တဲ့အတွက်ယောဂကူးစက်မှုအနေရကိုရှင်းချနိုင်မယ်လို့မျှော်လင့်နေကြပေမယ့်မြို့ကန်တွေရဲ့နေစဉ်ဘဝတွေမှာမထိခိုက်အောင်လုပ်ဖို့တိုက်တွန်းသူတွေလည်းရှိပါတယ်အထူးသဖြင့်ကာယယောဂကူးစက်မှုတွေမြန်မာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းကာယယောဂကာလအချိန်ကြာလာတာနဲ့အမျှမြို့ကန်တွေအတွက်အခက်အခဲကြုံနေရတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုနေပြီလို့ရန်ကုန်မြို့ကန်ကိုထက်ညီတော်ကပြောပါတယ်
။ပြည်ပြင်းတယ်လို့တော့ထင်တာပဲ။ဘာလို့လဲဆိုတော့ဟိုဘလိုပဲဖြစ်လေဟိုလူတွေကူးဖို့တက် gathering လုပ်တာပေးဖို့ project တဲ့နေရာကြီးလိုမျိုးဖြစ်နေတယ်။ပြီးတော့ဘလိုပဲဖြစ်လူဆိုတာကတော့စားတယ်တောက်တယ်ပါညာဆိုရင်တော့ message တော့ဘလိုပဲဖြစ်တက်ထားလဲဖွင့်တော့စားမှာပဲ။ငကိုတဲကလည်းသူကသူကူးတဲ့ပုံစံကတယောက်ကနေ200နှစ်ယောက်ကနေ4ယောက်ဆိုတော့ပုံစံမျိုးကူးနေတာဖြစ်တဲ့အတွက်ပိတ်သွားတယ်ဆိုတဲ့အတွက်တော့ဘယ်လိုဖြစ်ကူးနိုင်တဲ့နေရာတော့ပြန်နေသွားတယ်။ရင်းပင်နေသွားတာပဲဖြစ်နေလို့ပဲဖြစ်နေ။အဲ့တော့ကူးတာတော့ရှော့ချနိုင်တယ်ဒါပေမဲ့ကျန်တော့ကျန်နေဦးမှာပေါ့လူတွေကဒီအခန်းနဲ့ကျင်းလိုက်တဲ့နေရာတာမုန်းကြတယ်အပြစ်ထွက်ချင်တယ်ဆိုလို့ရှိရင်လည်းအဲ့ကိစ္စတွေတော့အစိုးရကဘယ်လိုစီစဉ်ပေးမလဲတော့မပြောတတ်ဘူး long term plan ရှိမလားပေါ့နော်စဉ်းစားကြည့်တာတော့ long term plan ရှိမလားဆိုတာကဒီနေရာတွေကိုအသုံးပြုခွင့်ပေးတော့ပြင်မယ်ဒါပေမဲ့ဘယ်လိုအသုံးပြုခွင့်ပေးမှာလဲဒါစကားတွေပုံမှန်လေးပုံမှန်သွားတယ်လာတဲ့လူတွေရှိတာပဲနည်းနည်းများလဲဆိုတော့ဒါအဲ့လိုမျိုးလူတွေတော့ဘယ်လိုစီစဉ်မှာလဲဆိုတာဒါတော့အစိုးရကသိနေတယ်
မြန်မာနိုင်ငံမှာယောဂကူးစက်သူအတီးပြူလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာလည်းမလိုအပ်ဖဲအိမ်ပြင်မထွက်ကြဘူးညွှန်ကြားထားပြီးမလိုက်နာသူတွေကိုတံငွေရအရေးယူတာတွေလည်းရှိနေပါတယ်။ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတီးပြူလူနာ3000လောက်အထိရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။